ကလတမကလူအခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘာရှလက်ရှေ့တင်ပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲပတ်လာရောက်မှာဖြစ်ပါတယ်။နိုင်ငံတွင်းခေလုံးနေကြတဲ့ရူဂျာတို့ကဒရီကိုမြန်မာနိုင်ငံပြန်ပို့ရေးနိုင်ငံတကာရဲ့အကူအညီတွေဘင်္ဂလားဒေ့ရှ်ကဆက်ပြီးတော့တောင်းဆိုလိုက်တဲ့အချိန်မှာပဲမဟာမင်းကြီးအခုလိုလာရောက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကလူနည်းစုဟိန္ဒူနဲ့ဗုဒ္ဓဘာသာတွေအပြင်သူတို့ရဲ့ဘာသာရေးအဆက်အုံတွေတိုက်ခိုက်ဖျက်ဆီးခံရတယ်ဆိုတဲ့ဆွတ်ဆွဲပြောဆိုချက်တွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာရဲ့အဆိုရဝန်ကြီးဟောင်းဟာဆာနူအင်နူကိုတိုင်ဘင်္ဂလားဒေ့ရှ်နိုင်ငံထက်ကဟိန္ဒူဘာသာဝင်တွေရဲ့ဘာသာရေးအဆက်အုံတွေအကြိမ်ကြိမ်တိုက်ခိုက်ခံရတာကြောင့်နိုင်ငံရဲ့ဘာသာရေးဆိုင်ရာပုံရိပ်တွေထိခိုက်နိုင်ခြေရှိနေပြီလို့ The Week သတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ဒဏ်နဲ့အများဆုံးကျုံ့တွေ့နေရတဲ့အထက်မှာဘင်္ဂလားဒေ့ရှ်လည်းပါပါတယ်ဒီမိုကရေစီရေးလိုလာတဲ့အုပ်စုတွေနဲ့စစ်အာဏာသိမ်းစစ်ကောင်စီတို့ကြားဆက်တိုက်ပေါ်ပေါက်နေတဲ့ပြည်ရင်းစစ်ပွဲတွေကြောင့်တပ်ဖြတ်မှုတွေလည်းဆက်ပြီးတော့ကြားနေရတာပါအခုလာမယ့်ခီးစဉ်ဟာလူအခွင့်အရေးမဟာမင်းကြီးရဲ့လက်တလောနှစ်တွေအတွင်းဘင်္ဂလားဒေ့ရှ်ကိုပထမဆုံးလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်ကယောဂါနဲ့ရင်ဆိုင်နေရတဲ့အချိန်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရောရင်ဂျာအရေးအပါဝင်လူတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်မဟာမင်းကြီးရဲ့ခီးစဉ်ကအရေးကြီးကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကတည်တင်းထုတ်ပြန်ထားပါတယ်